တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာဆေးပရိပခါတွေပြင်းထန်လာတာကြောင့်အရက်သားတွေထိခိုက်မဲ့အရေးကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကသတိပေးနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ရဲ့ဒီကနေ့ထုတ်ပြန်တဲ့လက်ပတ်အစီရင်ခံစာမှာတော့တိုက်ပွဲတွေကျယ်ပြန့်လာတာနဲ့အမျှအရက်သားပြည်သူတွေကာကွယ်စောင့်ရှောက်မှုရရှိရေးအတွက်စိုးရိမ်မှုတွေကြီးထွားလာနေတယ်လို့ပြောဆိုထားပါတယ်။မြေမြုံမိုင်းနဲ့အပါအဝင်ပောက်ကွဲမှုအန္တရာယ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာတွေဆက်ပြီးတော့ဖြစ်ပေါ်နေတဲ့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကလည်းပိုးပြီးတော့မှဆိုးဆိုးဝါးဝါးဖြစ်နေတယ်လို့ပြောပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ခံမှန်းခြေလူဦးရေ3သန်းကျော်လောက်ဟာပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာဖြစ်ပြီးတော့မကြခင်ကြောက်ရောက်ထမဲ့မိုးရင်းကာလမှာတော့ရာသီဥတုတန်းကိုခံနိုင်ရရှိမဲ့လုံခြုံတဲ့အမိုးကာတွေမရှိဘဲနေထိုင်နေရတယ်ဆိုတာကိုထုတ်ပြန်ထားပါတယ်။ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကလည်းရခိုင်ပြည်နယ်တောင်ပိုင်းငပ်ပလီကမ်းခြေအနီးမှာစစ်ကောင်စီတပ်နဲ့အာရခတပ်တော်အေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတစ်နှစ်တခြားပြင်းထန်လာသလိုတန်တွဲလေစိတ်ကိုလည်းပိတ်ထားလိုက်တဲ့အတွက်မြန်မာနိုင်ငံထဲမှာခရီးသွားလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိထားသွားလာကြဖို့ပြီးခဲ့တဲ့စနေနေ့ကသတိပေးချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိထားသွားလာကြဖို့အရေးပေါ်သတင်းအချက်အလက်တွေထုတ်ပြန်ချက်တွေကိုနားဆွင့်ဖို့နဲ့အမေရိကန်တပ်ရုံးနဲ့အဆက်အသွယ်မပြတ်ဖို့ကိုလည်းထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်ရှင်